ဘယ်ဂျီယံနိုင်ငံဘရဆဲမြို့မှာဒီကနေ့စတင်ကျင်းပတဲ့အာရှနဲ့ဥရောပနိုင်ငံများရဲ့အာဆမ်အစည်းအဝေးကိုတက်ရောက်နေကြတဲ့ဥရောပနိုင်ငံတွေကခေါင်းဆောင်တွေအနေနဲ့ဒီအစည်းအဝေးမှာမြမအရေးကိုထည့်သွင်းပြောဆိုဖို့အတွက်မြမရွေးဆောင်ရွက်နေကြတဲ့အဖွဲ့တွေနဲ့လူအခွင့်ရေးအဖွဲ့တွေကတိုက်တွန်းတောင်းဆိုနေကြပါတယ်။တဲ့အပြင်အာဆမ်အစည်းအဝေးကိုတက်ရောက်မဲ့ပြည်ထောင်ဒူးဝင်ကြီးချုပ်ကလည်းမြမပြည်မှာကျင်းပမယ့်ရွေးကောက်ပွဲဟာစစ်အုပ်ချုပ်ရေးတက်ဆိုးရှေဖို့အတွက်ဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မနန္နာချန်ကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ကဲ့ပါဘရက်ဆဲလ်မှာတနင်္လာနေ့ကစပြီးနှစ်ရက်ကြာကျင်းပမဲ့ဒီအာဆမ်အစည်းအဝေးမှာဘယ်ဂျီယံနိုင်ငံအနေနဲ့မြန်မာမိတ်ဆွေအာဆီယံနိုင်ငံတွေနဲ့တွဲဆုံပြီးမြန်မာပြည်ရေးဆွေးနွေးပြောဆိုဖို့နဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုလက်မခံနိုင်ကြောင်းပြောဆိုဖို့ဘရက်ဆဲလ်အခြေဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Action Germany ရဲ့ဥက္ကဋ္ဌပီယယ်ယီလီဖ်က VOA ကိုအခုလိုပြောခဲ့ပါဗျာ
So Belgium has to stand for a dialogue towards all ASEAN partners of Burma.especially Singapore, Thailand, Indonesia. And Belgium has to go and speak to those diplomats and tell them that the situation in Burma is totally unacceptable. Because we can have strong words, but so far we have taken no concrete actions. So Belgium has to make sure that...
Belgium နိုင်ငံဟာမြန်မာနိုင်ငံနဲ့ကုန်သွယ်နေတဲ့အာဆီယံနိုင်ငံတွေဖြစ်တဲ့အထူးသဖြင့် Singapore, Thai, Indonesia တို့ရဲ့တန်တမာနေနဲ့တွေ့ဆုံပြီးတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောကြဖို့လိုပါတယ်ပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိခဲ့ပေမဲ့လက်စုပ်လက်ကမ်းရေးယူတာတွေကိုမတွေ့ရသေးပါဘူးဘယ်ဂျီယံဟာဥရောပရဲ့အတန်ကိုကိုစားပြုတဲ့အတွက်ပြင်းပြင်းထန်ထန်ပြောဆိုနိုင်ဖို့လိုအပ်ပါတယ်အာဆီယံကဥရောပရဲ့အတန်ကိုစောင့်နားထောင်နေမှာဖြစ်ပါတယ်အာဆီယံရှစ်ကြိမ်မြောက်ညီလာခံမှာမြန်မာနိုင်ငံရဲ့စိုးရွားလာတဲ့လူခွင့်အခြေအနေအကြောင်းကိုမဖြစ်မနေထက်သွင်းဆွေးနွေးရမှာပါဒီလိုမဟုတ်ရင်တော့အစိုးရတွေအနေနဲ့တာဝန်မဲ့ရရောက်ပါတယ
်အရှင်ဗျာမနီရဲ့ဥက္ကဋ္ဌပြဲယီလီဖြစ်ပါတယ်တခါဒီအာဆမ်အစည်းအဝေးကိုတက်ရောက်မဲ့ပြည်ထောင်ဒုဝန်ကြီးချုပ်နစ်ကလက်ကလည်းဒီအာဆမ်အစည်းအဝေးမှာတက်ရောက်ကြမဲ့အာရှနဲ့ဥရောပကခေါင်းဆောင်တွေကိုမြန်မာပြည်သူတွေရဲ့အခွင့်အရေးချိုးဖောက်ခံနေရမှုတွေကိုစန့်ကျင်တဲ့အတန်တတန်နဲ့ထွက်ကြဖို့ပြည်ထောင်နိုင်ငံကတောင်းဆိုသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါဗျ။ဒါအပြင်ဝန်ထဲဆရာကောင်းတာကဒီရွေးကောက်ပွဲဟာထင်ထားသလိုဖြစ်မလာပဲ55တန်းသောပြည်သူတွေဟာရက်ဆက်ဖိနှိပ်မှုတွေကိုဆက်ပြီးခံစားနေကြရမှာဖြစ်ပြီးတော့ဒီရွေးကောက်ပွဲကသူတို့ရဲ့ဆက်အာဏာရှင်စနစ်တတ်ဆိုးရှေအောင်အဆက်နဲ့ရောက်ပါလိမ့်မယ်လို့မစ္စတာနစ်ကလက်က Asian Tribune Internet သတင်းစင်ကိုပြောဆိုခဲ့ပါသေးတယ်။ဒါအပြင်ဘရက်ဆဲလ်မှာနှစ်ရက်ကြာကျင်းပတဲ့ဒီအာဆမ်အစည်းအဝေးကိုမြန်မာနိုင်ငံသားရဲ့ဝန်ကြီးဦးညံဝင်တက်ရောက်ခဲ့ပြီးတော့သူ့ကိုဘယ်ဂျီယံအစိုးရကကြိုဆိုခဲ့တဲ့အပေါ်မြမအရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Actions Germany ကပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချခဲ့ပါတယ
်။ We are condemning this very 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 strongly. This is unacceptable for Belgium to welcome a man who is representative of a regime which is accountable for war crimes and crimes against humanity
ကျွန်တော်တို့ပြင်းပြင်းထန်ထန်ကိုကန့်ကွက်ပါတယ်လူသားမျိုးနွယ်တွေအပေါ်လူခွင့်ရေးကျူးလွန်မှုတွေနဲ့ဆစ်ရစွက်ကျူးလွန်နေတဲ့မြန်မာစစ်စုအကိုကိုစားပြုပြီးတက်ရောက်လာခဲ့တဲ့မြန်မာနိုင်ငံသားဝင်ကြီးဦးညံဝင်းကိုဘယ်ဂျီယံနိုင်ငံကကြိုဆိုတာကျွန်တော်တို့ဘလို့မှလက်တင်မခံနိုင်ပါဘူးအာရှဥရောပနိုင်ငံတွေနဲ့အာဆမ်အစည်းအဝေးကအခြေအနေတွေကိုဘယ်ဂျီယံနိုင်ငံသားအလုံးကကန့်ကွက်တာပါဒီအာဆမ်အစည်းအဝေးကိုမြန်မာစစ်ဆိုရကိုယ်စားလှယ်လုံးဝမတက်ရောက်သင့်ဘူးလို့လဲကျွန်တော်တို့သဘောပေါက်လက်ခံထားပါတယ
်။ဒါပြင်ပြည်ထောင်ချေဆိုင် Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်ရက်အဖွဲ့ကြီးနဲ့အာဖရိကကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖုံးတော်ကြီး Desmond Tutu တို့အပါအဝင်လူပေါင်း 9,000 လောက်ကလည်းပြည်ထောင်ဒုဝန်ကြီးချုပ် Nick Clark စီကိုဓာတ်ပုံတွေနဲ့ဖော်ပြထားတဲ့မြစ်တာရက်ခံချက်ပေါ်လက်မှတ်ရေးထိုးပြီးတော့မြန်မာပြည်မှာလူခွင့်ရေးချိုးဖောက်နေမှုတွေအဆုံးသတ်အောင်မြန်မာအာဏာပိုင်တွေကိုတိုက်တွန်းပေးဖို့တောင်းဆိုခဲ့တဲ့အကြောင်း Amnesty International ပြောခွင့်ရပုဂ္ဂိုလ် Neil Cooper ကအခုလို VOA ကိုပြောပြခဲ့ပါသေးတယ်
။ Basically it's to kind of highlight the human rights concerns that we have in Burma mainly to do with freedom of expression, freedom of association.And also the kind of the horrible
ချင်းကအပြင်းတော့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံမှုတွေကိုမီးမောင်းထိုးပြထားပါတယ်။လွတ်လပ်စွာပြောဆိုခွင့်စီးရုပ်လှုပ်ရှားခွင့်မရှိတာ။နိုင်ငံရေးအကျဉ်းသားတွေမြမအကျဉ်းတောင်တွေထဲမှာနှိပ်စက်ညှဉ်းပန်းခံရတာတွေပါရှိပါတယ်။ဒီကနေ့တင်သွင်းခဲ့တဲ့တောင်းခံလွှာမှာထူးခြားတာကတော့ Amnesty လှုပ်ရှားမှုတွေနဲ့အထင်ကြီးပုံကိုယ်တွေဖြစ်ကြတဲ့ Desmond Tutu တို့ပါဝင်စုစုပေါင်းလူ 9,000 တို့ရဲ့ရုပ်ပုံလွှာတွေပါပါတယ်။လူစီရဲ့တပွားပေါ်မှာနိုင်ငံရေးအကျဉ်းသားနာမည်တွေရေးထားပါတယ်။တော်ဆန်းစုကြည်ဥခွန်ထူးစသူတို့ရဲ့နာမည်တွေပါပါတယ်နိုင်ငံရေးအကျဉ်းသားတွေနဲ့သွေးစည်းနိုင်မှုကိုပြသနိုင်ဖို့ဖြစ်ပါတယ်
ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံနဲ့အာရှက16နိုင်ငံကခေါင်းဆောင်တွေတက်ရောက်တဲ့ဒီ ASEAN အစည်းအဝေးကိုဒီကနေ့စတင်ခဲ့တာဖြစ်ပြီးတော့နှစ်ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒီအစည်းအဝေးမှာကမ္ဘာစီးပွားရေးပိုင်းအုပ်ချုပ်မှုရေရှည်ဖွံ့ဖြိုးတိုးတက်မှုအပြင်လူ့အခွင့်အရေးအာရှနဲ့ဥရောပဆက်ဆံရေးစီးပွားရေးကုန်သွယ်ရေးပင်လယ်ဓားပြရန်ကာကွယ်ရေးနဲ့အကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ကာကွယ်ရေးကိစ္စရပ်တွေကိုလည်းအဓိကဆွေးနွေးကြမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်။